ရှမ်းပြည်တမတော်တောင်ပိုင်း SSA ခေါ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့အစိုးရကြားမွေးစေဝါတိုက်ဖြတ်ရေးကိစ္စဆွေးနွေးရမှာဒေတာရင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့သဘောတူညီချက်မရတာကြောင့်ဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီဆွေးနွေးပွဲမှာ SSA တောင်ပိုင်းဘက်ကအချက်ဆက်ချက်တင်ပြဆွေးနွေးခဲ့ပြီးနောက်ဆုံးအချက်နှစ်ချက်ကြောင့်သဘောတူညီချက်မရခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်။
ဟုတ်ကဲ့ရှမ်းပြည်တမတော်တောင်ပိုင်းလိုလူတီများတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့ဟာဘိန်းအစားထိုးသီးနှံစိုက်ပျိုးရေးအတွက်စံပြစီမံကိန်းဖော်ဆောင်ဖို့ဒီလ28ရက်နေ့ကစတင်ပြီးရှမ်းပြည်နယ်အရှေ့ပိုင်းတချီလေးမြို့ကမြို့တော်ခန်းမမှာနှစ်ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတိကျတဲ့သဘောတူညီချက်တွေမရရှိတဲ့အကြောင်းကိုတော့ရှမ်းပြည်တမတော်တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်လောင်ဆိုင်ကအခုလိုပြောပါတယ်။
တဘောသားချင်းတိုက်ဆိုင်တာတွေတော့ရှိတယ်။ဟိုတဘောသားချင်းတိုက်ဆိုင်တာတွေလည်းရှိတယ်ဆိုတော့မနေ့ကကျွန်တော်တို့ဆွေးနွေးပွဲကအထမမြောက်တဲ့ဆွေးနွေးပွဲလို့ဖြစ်သွားပါတယ်ခင်ဗျ။တဘောသားချင်းတိုက်ဆိုင်တဲ့ကိစ္စကတော့သာထိုးကြီးနိုင်စိုက်ပျိုးရေးစီမံကိန်းမာလုံချုံကြီးတောင်းဝန်ခွဲဝေတဲ့အပိုင်းမှာပါခင်ဗျ
။နှစ်ဖက်တဘောသားချင်းမတိုက်ဆိုင်တဲ့အခြေအနေကိုသူကအခုလိုဆက်ရှင်းပြပါတယ်
။ကျွန်တော်တို့ကတော့ဒီကျွန်တော်တို့ RCSS ရဲ့နောက်ပြီးတော့နန်းတော်ဆိုးရရဲ့အချို့ညီများတဲ့နေဆောင်ရေးတပ်တွေကိုဆက်ကြည့်ဖို့ကျွန်တော်တို့ကပြင်ပကောင်းဆိုဆင်းဖြစ်ပါလေ။အဲ့ဒီကိစ္စကိုအဆိုးရဖက်ကလုံခြုံရေးကိုစက်မတော်နဲ့ပြည်ပြည်ရဲ့ကဒါတာဝန်ရှိတဲ့အကြောင်းကျွန်တော်တို့ပူးပေါင်းပြီးလှုပ်ဆောင်ခြင်းနဲ့လုံခြုံရေးကိစ္စရကိုကျွန်တော်တို့ကျွန်တော်တို့ဆန္ဒအတိုင်းဆရာဖက်ကမလဲလျော့နေတဲ့အတွက်ကြောင့်ဆီဝေးဆွေးနွေးပွဲကအထမမြောက်ရခြင်းနဲ့ဖြစ်တဲ့ပုံစံမျိုးရှိပါတယ်
SSA တောင်ပိုင်းဘက်ကတင်ပြတဲ့အချက်၁၀ချက်မှာဘိန်းစားထိုးသီးနှံစိုက်ပျိုးဖို့အတွက်မိုင်းပန်တဲ့မိုးနေဒေတာမှာအစိုးရကုလသမဂ္ဂမွေးရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC နဲ့အတူပူးပေါင်းပြီးလိုအပ်ချက်တွေကိုလေ့လာဖို့ရှေ့ပြေးစီမံကိန်းဖော်ဆောင်မဲ့နေရာရွေးချယ်ဖို့စီမံကိန်းကိုပူးပေါင်းရေးဆွဲဖို့ပူးပေါင်းဆောင်ရွက်ဖို့စတဲ့အချက်တွေပါဝင်တာဖြစ်ပါတယ်ဒီရှေ့ပြေးစီမံကိန်းအတွက် UNODC ကနည်းပညာနဲ့ဗဏ္ဍာငွေထောက်ပံ့ဖို့ကိုလည်းတင်ပြထားတာဖြစ်ပါတယ်ဒီတင်ပြချက်တွေထဲမှာလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့အချက်ကိုနှစ်ဖက်သဘောတူညီချက်မရခဲ့တယ်လို့နောက်တစ်ကြိမ်ထပ်မံတွေးဆမဲ့ရက်ကိုလည်းမဆုံးဖြတ်နိုင်ခဲ့ကြပါဘူး SSA တောင်ပိုင်းဘက်ကတော့ဆွေးနွေးတဲ့အချက်တွေကိုအထက်ကိုတင်ပြပြီးထပ်မံဆွေးနွေးဖို့ကြိုးစားသွားမယ်လို့လည်းပြောပါတယ်တာချီလေးမှာနှစ်ရက်ကြာကျင်းပတဲ့ဆွေးနွေးပွဲကိုတော့အစိုးရဘက်ကရှမ်းပြည်နယ်နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးအောင်သူနဲ့မြန်မာနိုင်ငံမူရစ်ဗဟိုကရဲမှူးကြီးမြင့်အောင်တို့ကဥဆောင်တက်ရောက်ပြီး SSA တောင်ပိုင်းဘက်ကတော့ RCSS ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီခေါင်းဆောင်ဗိုလ်မှူးချုပ်ပေါင်ခေဥဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲကို UNODC ကဌာနကိုယ်စားလှယ် Mr. Jason L. နဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့တာဖြစ်ပါတယ်။SSA တောင်ပိုင်းတပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအစိုးရနဲ့အပြစ်ခတ်ရက်စဲဖို့သဘောတူညီခဲ့ပြီးဒီနှစ်မေလအတွင်းဒုတိယအကြိမ်ဆွေးနွေးပွဲမှာတော့ရှမ်းပြည်နယ်အတွင်းကမြို့နယ်30လောက်မှာမွေးရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ထက်သွင်းဆွေးနွေးထားတာဖြစ်ပါတယ်။ရှမ်းပြည်မွေးရစေဝါစောင့်ကြည့်လေ့လာရေးအဖွဲ့ကတော့ဒီနှစ်ဘိန်းဆိုင်ရာသီမှာဘိန်းထုတ်လုပ်မှုမြင့်တက်လာနေပြီးရှမ်းပြည်နယ်ကမြို့နယ်55မြို့နယ်မှာ49မြို့နယ်အထိစိုက်ပျိုးနေတယ်လို့ဇွန်လ26ရက်နေ့ကကြောက်တဲ့အပြည်ပြည်ဆိုင်ရာမွေးရစေဝါအလွဲသုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြစ်ရေးနေ့မှာထုတ်ပြန်ထားပါတယ်